ဒီမှာနိုင်ငံမှာပြီးခဲ့တဲ့တောက်ကြနေ့ကနိုင်ငံရေးအကျဉ်းသားတွေထွက်ပြေးလိုက်တဲ့အထက်မှာဘော့စ်အင်စတီကျူကပြုလုပ်တဲ့ Liberty and Leadership Forum မှာတက်ရောက်နေကြတဲ့အကြောင်းသားနှစ်ဦးဖြစ်တဲ့ကိုလင်းထန်နိုင်နဲ့မတ်ဖြူဖြူအောင်တို့အပါဝင်နိုင်ငံရေးအကျဉ်းသားတွေပါဝင်တဲ့အတွက်ဝန်တာမိတဲ့အကြောင်းအမေရိကန်သမ္မတဟောင်းဂျော့ဂျ်ဒဗလျူဘုရှ်နဲ့သမ္မတဂရိုရုကအပီလာ၁၇ရက်နေ့နေဆွေးနဲ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်အဲ့ဒါအပြင် မြန်မာနိုင်ငံမှာနှစ်တကူပွဲတော်ကျင်းပနေတဲ့အချိန်အခါဖြစ်တာကြောင့်လည်းငြိမ်းချမ်းပြီးတော့ကြွယ်ဝချမ်းသာတဲ့လွတ်လပ်မှုနဲ့ပြည့်စုံတဲ့အနာဂတ်ပေါ်ထွန်းရေးအတွက်ဆုတောင်းမေတ္တာပို့တာလိုက်ပါကြောင်းလည်းကြေညာချက်ထဲမှာထည့်သွင်းဖော်ပြထားပါတယ်အပြည့်အစုံကိုတော့ကိုဇော်ဝဲနိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာမြန်မာနိုင်ငံမှာပြီးခဲ့တဲ့တောက်ကြနေ့ကနိုင်ငံရေးအကျဉ်းသားတွေ
ီဥပဒေပြောင်းလဲရေးတက်ကြွလှုပ်ရှားသူလူငယ်ចောင်းသားကောင်းဆောင်နှစ်ဦးဖြစ်တဲ့ကိုလင်းထက်နိုင်နဲ့မဖြူဖြူအောင်တို့အချင်းချခံထားမှုကနေပြန်လည်လွတ်မြောက်လာတဲ့အတွက်ကျေးဇူးတင်ကြောင်းအမေရိကန်သမ္မတဟောင်း George W. Bush နဲ့သမ္မတကတော်လော်ရာ Bush တို့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ကိုလင်းထက်နိုင်ဟာဒီမိုကရေစီနဲ့လူ့အခွင့်အရေးတက်ကြွလှုပ်ရှားသူတူဖြစ်တယ်လို့ဗကတဗမာနိုင်ငံလုံးဆိုင်ရာចောင်းသားတမကများအဖွဲ့ချုပ်ကခေါင်းဆောင်တူအဖြစ်နဲ့အမျိုးသားပညာရေးဥပဒေကိုကန့်ကွက်ဆန္ဒပြရင်းမနစ်မလာတော့ကဖန်စီထင်းထင်းခံခဲ့ရကဧပြီလ၈ရက်နေ့မှာပြန်လည်လွတ်မြောက်လာသူဖြစ်ပါတယ
်အခုတချို့မှာတော့ဒါအမေရိကန်သမ္မတဟောင်းပေါ့နော်ဒီသမ္မတတော်ဝင်ထမ်းဆောင်နေတဲ့အချိန်မှာကျွန်တော်တို့ဒီဗမာပြည်မှာကစေဝါရောင်တော်လိုင်းဖြစ်ခဲ့တဲ့အချိန်ပေါ့နော်2000ခုနှစ်မှာအဲ့တုန်းကလည်းဒါအဲ့တုန်းအမေရိကန်သမ္မတဆော့ဘူးစ်နေတဲ့ဒီသမ္မတဒီမိုကရေစီရေးလှုပ်ရှားတဲ့ PDP သားတွေကသူရဲ့စစ်တီချက်တွေကိုထုတ်ပေါ်ပြောတာရေကျွန်တော်တို့ကြားခဲ့ရပါတယ်နောက်ပြီးတော့ကျွန်တော်တို့ဒီဗမာပြည်ကလူငယ်ကျောင်းသားတွေရဲ့ပညာရေးကိုလည်းသူအထောက်အပံ့ပေးတာလည်းတွေ့ရပါတယ်။အော်ကျွန်တော်တို့ဖန်စီခံရတဲ့အခုဒီ2015ပညာရေးတပည့်ကြောင့်ဖန်စီခံရတဲ့ချိန်မှာသူတို့တွေရဲ့စိုးရင်ပူပန်မှုပေါ့နော်။ကျွန်တော်တို့အများဆုံးလူမျိုးစီရင်တဲ့ဆန္ဒတွေကိုထုတ်ပြန်တာလည်းကျွန်တော်တို့တွေ့ရပါတယ်။သူတို့တွေရဲ့ဒီကျွန်တော်တို့ပုံမှန်ပြည်ပေါ်မှာစိတ်ဝင်စားမှုကိုမြင်ရတဲ့အခါမှာကျွန်တော်တို့ရဲ့ဒီမိုကရေစီရေးလှုပ်ရှားမှုတွေလူ့ကွင်းလှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတော့ပို့ပြီးတော့အားတစ်ခုဖြစ်စီပါတယ
်။ကိုလင်းထန်နိုင်လိုပဲ Bush Institute ကစီစဉ်ပြုလုပ်တဲ့ Liberty and Leadership Forum မှာတက်ရောက်နေသူတူဖြစ်တဲ့မဖြူဖြူအောင်ဟာလည်းအမျိုးသားပညာရေးဥပဒေကိုကန့်ကွက်ဆန္ဒပြရင်းမနစ်မလာတော့ကဖန်စီထင်းထင်းခံခဲ့ရကအခုဧပြီလ၈ရက်နေ့မှာပြန်လည်လွတ်မြောက်လာသူဖြစ်ပါတယ်
။ကျွန်တော်တို့ဒီလက်ရှိပေါ့နော်အစိုးရအစ်စ်ကတော့တိုင်းပြည်ပညာရေးပြည်ပြောင်းလဲရေးအတွက်ပေါ့နော်ဆက်ပြီးတော့လှုပ်ဆောင်နေတာတချို့ကိုတွေ့နေရတယ်။လက်ရှိအစိုးရကလည်းဒါဒီလိုပဲကျွန်တော်တို့နဲ့ဒါကြုံကြည့်မှုရှိတယ်ကျွန်တော်တို့လည်းတိတ်မကွဲပြားလာဘူးလို့ကျွန်တော်တို့တွေ့ရတယ်။အချို့အစီအံချက်လက်တွေမှာတော့ကျွန်တော်တို့သွားချင်တဲ့ပုံစံတွေကကွာဟချက်တော့ရှိကောင်းရှိနိုင်တယ်။ဒါတို့လည်းကျွန်တော်တို့ညှိနှိုင်းဆွေးနွေးမယ်ဆိုလို့ရှိရင်ပြည်လည်နိုင်လိမ့်မယ်လို့ကျွန်တော်တို့ကတော့မျှဝေထားပါတယ်ရှင်။ဟိုတကယ်တော့ကျွန်တော်တို့ပညာရှင်တွေပိုင်မင်းညှိနှိုင်းကြမယ်။ကျွန်တော်တို့ကလည်းကျွန်တော်ဖြစ်ချင်တဲ့ဆန္ဒလေးတွေနဲ့ဒါဝိုင်းဝန်းဆွေးနွေးကြမယ်ဆိုလို့ရှိရင်တော့အောင်မြင်လိမ့်မယ်ဆိုကျွန်တော်အနေနဲ့တော့မျှော်လင့်ပါတယ
်။အမေရိကန်သမ္မတဟောင်း George W. Bush တည်ထောင်ထားတဲ့ George Bush Foundation အောက်မှာဖွဲ့စည်းထားတဲ့ Bush Institute ကမြန်မာနိုင်ငံအတွက်ဒီမိုကရေစီနဲ့လူ့အခွင့်အရေးတက်ကြွလှုပ်ရှားသူပြည်တွင်းပြည်ပမှာရှိတဲ့လူငယ်တွေကိုဖိတ်ခေါ်ပြီး2014ခုနှစ်ကစလို့ Liberty and Leadership Forum ဆိုတဲ့ခေါင်းစဉ်နဲ့ George Bush Foundation တရှိရာအမေရိကန်ပြည်ထောင်စု Texas ပြည်နယ် Dallas မြို့နယ်မြန်မာနိုင်ငံအတွင်းမှာခေါင်းဆောင်မှုတင်နန်းတွေကိုပို့ချပေးနေတာဖြစ်ပါတယ်ကိုလင်းထက်နိုင်နဲ့မဖြစ်ဖြစ်အောင်လို့ဦးဟာတင်နန်းကာလအတွင်းမှာပဲအမျိုးသားပညာရေးဥပဒေကိုကန့်ကွက်ဆန္ဒပြရင်းမနစ်မလာတော့ကဖန်စီထင်းထင်းခံခဲ့ကြရတာကြောင့်တင်နန်းကိုပြီးဆုံးအောင်မတက်နိုင်ခဲ့ကြပါဘူး။ဒါပေမဲ့သူတို့ပြန်လွတ်လာပြီးနောက်တစ်ရက်မှာပဲ Bush Institute ကတာဝန်ရှိသူတွေသူတို့ထံဆက်သွယ်ပြီး Liberty and Leadership Forum ပြည်မြောက်အောင်တက်နိုင်ရေးအတွက်ဆက်လုပ်ဖို့ပြောဆိုခဲ့တဲ့အတွက်သူတို့အနေနဲ့လက်ရှိတင်နန်းတက်နေကြတဲ့2015-2016အဖွဲ့နဲ့အတူပါဝင်လို့ရနိုင်မယ့်အလားအလာရှိတယ်လို့ကိုလင်းထက်နိုင်ကပြောပါတယ
်ဒီတာဝန်လွတ်ပြီးနောက်တစ်ရက်မှာပဲဒီ foundation က Liberty and Leadership Forum ရဲ့ program manager ပေါ့နော် support ပြီးဆက်သွယ်တာတော့ရှိတယ်အဲသူကတော့ပြောတာတော့ဟိုအတိအကျတော့တော့သူတို့အနေနဲ့ကျွန်တော်တို့မြောက်ကိုခေါ်နိုင်လို့သူတို့ပြင်ဆင်နေတယ်လို့အကြောင်းကြားတာတော့ရှိပါတယ်ဒါပေမဲ့ဟိုအသေးစိတ်ချက်ကျူးပိုင်းကတော့ကျွန်တော်တို့မသိရသေးပါဘူးကျွန်တော်တို့အနေနဲ့တို့လိုတန်လန့်ဖြစ်သွားတယ်ပေါ့နော်ဒီ forum ကိုသူတို့အနေနဲ့ကျွန်တော်တို့ပြန်လည်တက်ရောက်ခွင့်ပေးဖို့စီစဉ်ပေးမယ်လို့အလားအလာမြင်ရပါတယ
်အမေရိကန်သမ္မတဟောင်း George W. Bush နဲ့သမ္မတကတော်လော်ရာ Bush တို့ထုတ်ပြန်တဲ့ကြေညာချက်ထဲမှာဒေါ်ဆန်းစုကြည်လိုခေါင်းဆောင်တွေကမြန်မာပြည်သူတွေလွတ်မြောက်ဖို့လူသားတူးချင်းစီလွတ်မြောက်မှုရှိဖို့ပုံမအားကောင်းတဲ့လူမှုအဖွဲ့အစည်းတွေပေါ်ပေါက်လာဖို့နဲ့ဒီမိုကရေစီအဆောက်အဦတွေကျင့်စဉ်တွေပေါ်ထွက်လာဖို့အတွက်ဆယ်စုနှစ်ပေါင်းများစွာ ကျိုးပန်းအားထုတ်ခဲ့ကြောင်းငင်းကြတဲ့နီးနဲ့အစိုးရအသည့်လက်ထက်အာဏာလွှဲပြောင်းနိုင်ခဲ့ပြီးအကြမ်းဖက်တဲ့နီးနဲ့ဆန္ဒဖော်ထုတ်ကြသူတွေကိုလွတ်ပေးလိုက်တာဟာအရေးပါတဲ့ခြေလှမ်းတစ်ရဖြစ်ကြောင်းမြန်မာပြည်သူတွေလိုလားတောင်းတတဲ့ဒီမိုကရေစီပန်းနယ်ကိုရောက်နိုင်ရေးအတွက်အရေးပါတဲ့စင်ခုံမှုတွေရှေ့မှာများစွာရှိနေသေးကြောင်းအဲ့ဒီအတွက်အမေရိကန်ပြည်ထောင်စုနဲ့ဒီမိုကရေစီနိုင်ငံတွေကမြန်မာပြည်သူတွေနဲ့အတူရပ်တည်ပေးသွားမှာဖြစ်ကြောင်းဖော်ပြထားပါတယ်ဒါပြင်အခုသတင်းပအတွင်းမြန်မာပြည်သူပြည်သားတွေနှစ်သက်ကူပွဲတော်ကျင်းပနေတဲ့အခါသမယဖြစ်တာနဲ့အညီငင်းချမ်းပြီးချမ်းသာကြွယ်ဝတဲ့လွတ်လပ်မှုနဲ့ပြည်စုံတဲ့အနာဂတ်ပေါ်ထွန်းလာရေးအတွက်ဆုတောင်းမြတ်တာပို့တာပါကြောင်းလဲသမရဘုရားရှင်ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ